ရိုဟင်ဂျာမွတ်စလင်တွေကိုဆုလိုက်ပြုံလိုက်တစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရအောင်လှုပ်ဆောင်ခဲ့မှုနဲ့မြန်မာစစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့အရှိစုစုပေါင်း9ဦးကိုရေးယူတန်ခတ်ဖို့ဥရောပသမဂ္ဂကနေစီစဉ်လိုက်ပြီးလို့ဇွန်လ22ရက်နေ့ထုတ် The Wall Street Journal မှာဖော်ပြထားပါတယ်ရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်မပြုတဲ့မြန်မာအစိုးရရဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့သူတို့ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ခတ်တဲ့ဆောင်ရွက်မှုတွေကိုဥရောပသမဂ္ဂအဖွဲ့ခေါင်းဆောင်တွေကအပြောတတ်တယ်မဟုတ်ပဲလက်တွေ့ပြမဲ့သဘောပဲလို့တန်တမန်ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းမှာဖော်ပြထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကမြန်မာနိုင်ငံကိုလက်နက်ရောင်းချရေးပိတ်ပင်မှုကို EU အဖွဲ့ကတက်တန်းထပ်တိုးခဲ့တာရဲ့နောက်ဆက်တွဲလုပ်ရအနေနဲ့အခုလုံခြုံရေးအရာရှိ9ဦးကို EU တန်ခတ်ဖို့ဆုံးဖြတ်ခဲ့တာပါဒီဆုံးဖြတ်ချက်ကိုတင်းလာနေမနဲ့ခင်ဥရောပသမဂ္ဂနိုင်ငံကြီးဝင်ကြီးတွေလူဇင်ဘတ်နိုင်ငံမှာတွေ့ဆုံရတဲ့အခါမှာတရားဝင်ချမှတ်လိမ့်မယ်လို့မျှော်လင့်ရပါတယ်အခုပြစ်ဒဏ်ခံရမဲ့သူတွေကဘယ်သူတွေလဲဆိုတာကိုတော့မသိရသေးပါဘူး